မြမရေးဖြည့်ရှင်းဖို့အာဆီယံရဲ့ကြိုးပမ်းမှုတွေထိရောက်မှုရှိအောင်လုပ်နိုင်မယ့်နည်းလမ်းတွေကိုမလေးရှားနိုင်ငံခြားရေးဝန်ကြီးနဲ့ဆွေးနွေးခဲ့ကြောင်း NUG အမျိုးသားညီညွတ်ရေးအစိုးရနိုင်ငံခြားရေးဝန်ကြီးဒေါ်စင်မအောင်ကပြောပါတယ်ဝါရှင်တန်မှာကျင်းပခဲ့တဲ့အမေရိကန်အာဆီယံထိပ်သီးအစည်းအဝေးအတွက်ရောက်ရှိလာတဲ့မလေးရှားနိုင်ငံခြားရေးဝန်ကြီးဆာဖူဒင်အဗ်ဒူလာနဲ့စနေနေ့ကတွေ့ဆုံတာမှာအာဆီယံဘုံသဘောတူညီချက်တွေတနည်းကျော်ချလာတဲ့အထိအကောင့်အထည်မဖော်နိုင်သေးဘဲဖြစ်နေတဲ့ကိစ္စလူသားချင်းစာနာမှုအကူအညီလိုအပ်ချက်အပါအဝင်မြမအရေးစိန်ခေါ်မှုတွေကိုဆွေးနွေးဖြစ်ခဲ့ကြောင်းလည်းပြောပါတယ်အန်ယူဂျီနိုင်ငံခြားရေးဝန်ကြီးဒေါ်စင်မအောင်ကိုကိုဝင်းမင်းဆက်သွယ်မေးမြန်းထားပါတယ်ရှင်
အဓိကထူးခြားမှုကတော့ကျမတို့လက်တွေ့ပေါ့လေပူးပေါင်းဆောင်ရွက်နိုင်မယ့်ကိစ္စတွေအခုမြန်မာပြည်မှာလည်းတလောကြုံတွေ့နေရတဲ့အခက်အခဲတွေဒါလည်းမကပဲနဲ့ပေါ့နော်နောက် 5 point consensus အပေါ်မှာအမြင်နေလဲကျမတို့ဖော်ပြခဲ့ကြတယ်နောက်တစ်ခုကကျတော့ဒီ 5 point consensus ကတစ်နှစ်ကျော်ကြာလာတဲ့အချိန်လေးစေကောင်းဆောင်နေနေနဲ့ပူးပေါင်းဆောင်ရွက်မှုမရှိတဲ့အပေါ်မှာကျမတို့ဘလို့တိုးမြင်ပြီးတော့ဖြေအားပေးနိုင်မလဲတူတက်မှုတွေရအောင်ယူနိုင်မလဲဆိုတဲ့ကိစ္စပြောဖြစ်ပါတယ်နောက်ပြီးတဲ့အခါကျတော့ဒီကြိမ်တော့ကျမတို့မြန်မာနိုင်ငံသားတွေပေါ့မလေးရှားမှာရောက်နေတဲ့မြန်မာနိုင်ငံသားဒုက္ခတွေရဲ့အရေးကိုလည်းကျမတို့ဆွေးနွေးနိုင်ခဲ့ပါတယ်ဒါလက်တွေ့ကြကြဘလို့ကူညီနိုင်မလဲပေါ့နော
်ဟုတ်ကဲ့ဒီ 5 point consensus အာဆီယံဘုံသဘောတူညီချက်၅ချက်ကိုပေါ့နော်တိုးမြင့်ဆောင်ရွက်ဖို့ဘလို့သဘောတူညီချက်ရခဲ့လဲ
အဓိကတော့ 5 point consensus ကတကယ်တော့ဒီ6ကောင်စီခေါင်းဆောင်ကိုယ်တိုင်တက်ရောက်ပြီးတော့သဘောတူခဲ့တာဖြစ်တယ်ပေါ့နော်ကျမတို့လည်းဆွေးနွေးပြီးရရှိခဲ့တာမဟုတ်ဘူးအဲကြောင့်မို့လို့သဘောတူခဲ့တဲ့သူကိုယ်တိုင်ကaccountable ဖြစ်ရမယ်တောင်း implementation လုပ်ဖို့တောင်းဝန်ရှိတယ်ပေါ့နော်ဒီတောင်းဝန်ရှိမှုတောင်းဝန်ယူမှုတောင်းဝန်ခံမှုเนี่ยပတ်သက်လို့ရှိရင်တော့ဒါတောင်းဝန်ယူမှုတောင်းဝန်ခံမှုရှိအောင်ဆက်လက်ဆောင်ရွက်ဖို့လိုတယ်ကျွန်တော်တို့မြင်ရတော့ 5 point consensus ဟာကျွန်တော်တို့ညှင်းပယ်တာမဟုတ်ဘူးတော်တော်မလုံလောက်ဘူးပေါ့နော် 5 point consensus ကမလုံလောက်ဘူးတော်တော်ဒီမလုံလောက်သေးတဲ့ဒီသဘောတူညီချက်အပေါ်မှာကိုတောင်းမှလိုက်ပါဆောင်ရွက်ခြင်းမရှိတဲ့အပေါ်မှာတော့တိုးမြင့်ပြီးတော့ဒီအားတွေပြေးဖို့ပေါ့နော် accountable ဖြစ်အောင်လုပ်ဖို့လိုလို့ရဲလက်တွေ့ကြတဲ့ချိန်ကဆောင်ရပေါ့အလုံးမဖြစ်ဘူးဆိုရင်အလုပ်ဖြစ်အောင်ဘယ်လိုလုပ်မလဲဆိုတာမျိုးနီးလန်းနေရှာဖွေကြဖို့လို့ရဲဆိုတဲ့အပေါ်မှာတော့ကျွန်တော်တို့သဘောတူညီမှုရရှိခဲ့ပါတယ်
ဟုတ်ကဲ့ဟိုဘယ်လိုလောက်ဆောင်မယ်ဆိုတာကိုအတီးကြ
ဘယ်လိုလောက်ဆောင်မလဲဆိုတာအခုအဖြေပဲပေါ့နော်အခုကျွန်တော်တို့ ਨੇ ဒီမှာအလုံးမဖြစ်ဘူးဆိုရင်ကျွန်တော်တို့ ਨੇ အခု NUG ਨੇ စကားပြောမယ်ဆိုတဲ့အတိုင်းပဲပေါ့လေ engage လုပ်မယ်ဆိုတဲ့အတိုင်းပဲပေါ့ဒါအနေရှားနိုင်ငံခြားရေးဝန်ကြီးကတော့ဒါလက်တွေ့လောက်ဆောင်ပြလိုက်တယ်လို့ပြောလို့ရပါတယ်ရှင်
ဟုတ်ကဲ့အဲ့တော့အခုလိုဒီစစ်ကောင်စီဘက်ကနေပြီးတော့ဒီ consensus ပေါ့နော်ဘုံသဘောတူညီချက်၅ချက်ကိုအကောင့်တဲဖော်ဖို့ပြက်ကွက်လာတဲ့အချိန်မှာပေါ့နော်မလေးရှားကအခုလိုဖွင့်ဖွင့်လင်းလင်း NUG နဲ့ဟိုဆွေးနွေးလာဒါကရောဘလောက်ထိထူကြရလို့ထင်လဲ
အန်ဒါကဟိုပေါ့နော်အဖြေမရတဲ့ဟာတကူအဖြေတကူရအောင်လို့မို့လို့ဟိုရှာဖွေတဲ့သဘောလို့ကျမတို့နားလဲပါတယ်ခုနပြောသလိုအလုံးမဖြစ်တဲ့ 5 point consensus ကိုရဲ့အပြင်ကနေပြီးတော့ပါနော်စဉ်းစားတဲ့ the ball out of box ကနေပြီးတော့ဖြေရှားတဲ့ချင်းကပ်ပုံတစ်ခုလို့ကျွန်မဒီလိုပဲနားလဲပါ
ဟုတ်ကဲ့ဒါကဘယ်လိုမျိုးဒီပြည်သူတွေအတွက်ဆိုရင်ထူကြမှုရှိမယ်ထင်လဲအာဆီယံဘောမှာပြည်သူတွေနေတဲ့အားမလို့အားမရဖြစ်ခဲ့တဲ့ဘောမှာလေ
ဟုတ်ကဲ့အဲဒါတွေကိုလည်းသူတို့နားလဲတယ်ပေါ့နော်ဒီအာဆီယံဘောမှာမြန်မာနိုင်ငံသူနိုင်ငံသားတွေအားမလို့အားမရဖြစ်နေရတဲ့အပေါ်မှာလည်းပဲသူနားလဲရယ်စာနာရယ်ဆိုတဲ့အကြောင်းနဲ့အခုဒီတွေ့ဆုံမှုဟာပေါ့လေမြန်မာနိုင်ငံသားတွေရဲ့လှုပ်ရှားမှုရုံးကံမှုနဲ့အတူတူမလေးရှားကရှိနေတယ်ဆိုတဲ့အကြောင်းကိုလည်းပြသလိုက်တာဖြစ်ပါတယ်လို့သူကမြန်မာနိုင်ငံသားတွေကိုကျွန်မနေပြီးတော့တဆင်ပေါ့လေအရင်စကားပြပါတယ်ရှင်
ဟုတ်ကဲ့သူနောက်ထပ်ရောမြန်မာပြည်သူတွေကပြောတာရှိသေးလားသူတို့ကြားပေါ့နော
်အဓိကတော့ဒီလိုတွေ့ဆုံမှုဟာမြန်မာပြည်သူတွေအတွက်ပေါ့နော်စိတ်ခွန်အားကိုလည်းဖြစ်စေမယ်လို့သူယုံကြည်ပါတယ်ဆိုတဲ့အကြောင်းနဲ့ဒီမြန်မာပြည်သူတွေရဲ့ပေါ့နော်ဒီအကျက်တဲတွေပြည်နေမှုတွေဒီနိုင်ငံရေးအကျက်တဲတွေကနေလွတ်မြောက်ဖို့လိုရမှာသူတို့ဟာအမြဲတမ်းပေါ့နော်ပြည်သူလူထုနဲ့အတူမြန်မာပြည်သူနဲ့အတူရှိနေပါတယ်ဆိုတဲ့အကြောင်းပါပဲရှင်ဒီကတော့လေ
ဟုတ်ကဲ့နောက်သူဘလို့ဆက်ပြီးတော့ကြိုးပမ်းလှုပ်ဆောင်သွားမှာဒီရောပြောခဲ့သေးလား
ဟုတ်ကဲ့ဒါဒီ informal communication ကိုတော့ကျမတို့ဒါထိန်းသိမ်းထားဖို့လို့ရှိပါမယ်ပုံမှန်ထိတွေ့ပြီးတော့ပေါ့နော်ဆက်ဆက်သွားဖို့လို့ရှိပါမယ်ရှင
်ဟုတ်ကဲ့အဲ့တော့ဒီနေရာမှာအာဆီယံအနေနဲ့ပေါ့နော်ဟိုအတက်နိုင်ဆုံးတော့စူးစမ်းခဲ့တော့လည်းပဲမဖြစ်လာတဲ့အနေထားမှာဖြစ်နေတာကိုအမှန်တမ်းမလေးရှားနိုင်ငံကြီးဝန်ကြီးကအခုလိုမျိုးပေါ့နော်ပြည်သူတွေသိအောင်ထုတ်ပြောတာနောက်တစ်ခါနီလန်းရှာဖို့အတွက် energy နဲ့ဒီဆက်ဆံလာတာတွေက
ဟုတ်ကဲ့အဲ့ဒါအထူးတမှုတစ်ခုပါပဲ
ဟုတ်ကဲ့အရင်ကဆိုလို့ရှိရင်တော့အခုလိုမျိုးတိစုံမှုတွေမရှိဘူးပေါ့နော်အဲ့တော့တခြားနိုင်ငံကြီးဝန်ကြီးတွေအနေနဲ့ရော
ဒီဟိုပါတော့ဒီပုံစံမျိုးတွေးဆုံမှုတော့မရှိပါဘူးကျမတို့အခုဒီမလေးရှားနိုင်ငံကြီးဝန်ကြီးနေရတော့ဒါဒီတွေးဆုံမှုဟာအာဆီယံနိုင်ငံကြီးဝန်ကြီးတွေကတော့ဒါ publicly တွေးဆမှုတစ်ခုဖြစ်ပါတယ်ဆိုတော့ဒါကောင်းမွန်တဲ့ထိုးထွင်းပြီးတော့ကျန်းစားတဲ့အချင်းကမှုတစ်ခုပါပဲရှင
်ဟုတ်ကဲ့နောက်တစ်ခုကတော့တော်စင်မောင်ခုနပြောတဲ့ဒီမလေးရှားမှာရောက်နေတဲ့မြန်မာတွေကိုကူညီဖို့ကိစ္စပေါ့နော်အဲ့ဒါနဲ့ပတ်သက်လို့ရောဘယ်လိုတုံ့ပြန်ခဲ့တာကြားခဲ့ရလဲ
အဲကောင်းမွန်ပါတယ်နောက်ဘယ်လိုဒုက္ခတွေတော်တော်များများအာဒါဒီမလေးရှားမှာရှိနေကြတယ်အဲယူပေါ့နော်ဒီကုလသမဂ္ဂဒုက္ခသည်များဆိုင်ရာအေဂျင်စီပေါ့ဒီမှာလည်းချိတ်ဆက်ပြီးတော့ဆောင်ရွက်နေတဲ့အပြင်ကိုဒီကျမတို့ဟိုပညာရေးပေါ့လေသူကလေးတွေလည်းအများကြီးရှိကြတဲ့ခါကျတော့ဒီ refugee တွေရဲ့ကလေးတွေတွေဒီကြာလာလို့ရှိရင်ဒါပညာရေးခန့်ကန်တာပေါ့နော် informal education တွေဘယ်လိုလုပ်နိုင်မလဲဆိုတော့ program တွေ curriculum ကိစ္စတွေမှာလည်းကျမတို့လည်း consult လုပ်ပြီးတော့ဆက်သွားဖို့လို့ရှိပါတယ်ရှင်အဲ့ဒီကိစ္စလည်းဆက်နေဖြစ်ပါတယ
်ဟုတ်ကဲ့အဲ့ဒီတော့အခုဒီAmerican ASEAN ဒီထိပ်သီးဝဲတစ်ခုလုံးနဲ့ပတ်သက်လို့ရော
အခုဆမ်မစ်ကနေပြီးတော့ကျမတို့လူချင်းတွေ့ပြီးတော့ပုံမပြီးတော့နားလည်တဲ့အလုပ်ဖြစ်တဲ့ဆက်ဆံရေးခြေလှမ်းတွေတစ်ခုအခန်းကဏ္ဍတစ်ခုတော့ဖွင့်လှစ်နိုင်ခဲ့တယ်ပေါ့နော် NUG အနေနဲ့ဒါလူလူကိုကူစားပြုပြီးတော့ဆောင်ရွက်နိုင်ခဲ့တယ်လို့ပြောလို့ရပါတယ်ဒီအတွက်ကျမတို့မြန်မာပြည်သူလူထုကိုကျေးဇူးအများကြီးတင်ပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဝင်ကြီးဒါစင်ပါအောင်ခင်ဗျာ